နျူတွန်ပြောက်ကွယ်သွားပြီလို့ယူဆထားရတဲ့ရှားပါးငှက်တစ်မျိုးကိုနှစ်ပေါင်း84နှစ်အကြာမှာသိပ္ပံပညာရှင်တွေပြန်လည်တွေ့ရှိခဲ့ကြပါတယ်။ဂျာရွန်စပပလာလို့ခေါ်တဲ့စာကလေးရွယ်ငှက်ကလေးကိုဗဟိုတိုင်းတွင်းကနေတွေ့ရှိခဲ့တဲ့အကြောင်းပုထွက်သူပြည်စနာလုပ်ခဲ့တဲ့ပတ်ဝန်းကျင်ထင်းသိမ်းရေးလှုပ်ရှားမှုအဖွဲ့ Wildlife Conservation Society WWF ကမနေ့ကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဂျာရွန်စပပလာငှက်တွေကိုတော့1942ခုနှစ်ကစစ်တောင်းမြင်နေနောက်ဆုံးချိန်တွေ့ခဲ့ရပြီးတဲ့နောက်မြို့တွန်းပြောက်ကွယ်သွားပြီလို့ယူဆထားကြတာဖြစ်ပါတယ်။ဒါမှမဟုတ်ပြီးခဲ့တဲ့နှစ်မေလတဲ့တကြောပြန်တွေ့ခဲ့တဲ့ထောက်ထားတွေတွေ့ရပြီးတဲ့နောက် WWF စင်ကူမျိုးသားတက်သူနဲ့မြန်မာသဘောနဲ့တဝန်ထွတ်ဆန်ထင်းသိမ်းဆက်ရှောက်ရေးဌာနလို့ပူးပေါင်းပြီးဆက်လက်သုတေသနလုပ်ခဲ့ကြတာပါအခုတွေ့ရှိမှုကြောင့်ငှက်တွေမျိုးမတုံသေးဘူးဆိုတာသိရတယ်လို့သူတို့ချက်စားဒေသတွေရှိနေစေဆိုတော့ကိုတက်တွေပြန့်နိုင်ခဲ့တယ်လို့လည်း WWF ဒေသဆိုင်ရာညင်ချရေးမှူးကောလင်ပိုးကကြေညာချက်မှာပြောဆိုခဲ့ပါတယ်အခုကမှတော့ငှက်တွေချင်းလဲချက်စားတဲ့နေရာဘလောက်များကြံနေလဲဆိုတာကိုသိအောင်လေ့လာဖို့ဖြစ်တယ်လို့လည်းသိပ္ပံပညာရှင်တွေကပြောပါတယ်။ဂျာရွန်စပပလာငှက်တွေကိုတော့ပရိရှတ်ပညာရှင် TC ဂျာရွန်က1862ခုနှစ်ကဘကိုးတိုင်းမြစ်ကျွန်းမြို့မှာစတင်တွေ့ရှိခဲ့တာပါ။ဒါပေမဲ့လည်းစစ်တောင်းမြင်နယ်ကဒီဒေသမှာလူရေပုံမှုချစ်ချနေထိုင်လာတဲ့အများမြို့တုံးပြောက်ကွယ်လူနေပါအနီရောင်ရှိအန်ဒီယန်ရှိတဲ့အနီရောင်ဆင်းမှာထက်သွင်းမတန်းတင်ခံခဲ့ရတဲ့အထိပါ။မျိုးစိမ့်နဲ့ပတ်သက်လို့နောက်ထပ်အတိအကျခွဲခြားစိတ်ပြသိနိုင်မှုလဲစင်ကူမျိုးသားတက်သူတက်ခွဲကမှ DNA စစ်ဆေးဆန်းသပ်မှုတွေဆက်လုပ်သွားမယ်လို့လဲ WWF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။